အရဖီကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။ကျမတို့လူအဖွဲ့အစည်းမှာမိဘနဲ့သားသမီးဆိုတဲ့မိသားစုတော်ဆက်မှုအတွေ့ရွေးချယ်ပိုင်ခွင့်မရှိကြပါဘူး။နိုင်ငံရဲ့အုပ်ချုပ်ရေးစနစ်ကိုတော့ကျမတို့ရွေးချယ်ပိုင်ခွင့်ရှိပါတယ်။ကျမတို့နိုင်ငံရဲ့ဥပဒေကနိုင်ငံသားအခွင့်အရေးကိုချုပ်ချယ်ရာကြာသလား။အစိုးရကိုအာဏာပေးထားတာလား။လူထုကိုအာဏာပေးထားတာလား။လွှတ်တော်ကိုအစိုးရကလွှမ်းမိုးထားသလားသိအောင်စ조사ပြီးပြည်သူဘက်ကယက်တီပေးမယ်ပြည်သူအကျိုးစီးပွားကိုကာကွယ်ပေးမယ်ပြည်သူအစိုးရကိုရွေးချယ်နိုင်ခွင့်ကျမတို့ပြည်သူလူထုစီမှာရှိပါတယ်ဒါကြောင့်လဲ2015ရွေးကောက်ပွဲမှာလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပါဆိုတဲ့အတိုင်း NLD ပါတီကိုမဲပုံဩခဲ့ပြီးရွေးချယ်ခဲ့ကြတာပါဒီကနေ့ကျမတို့ပြည်သူလူထုလိုချင်တဲ့အပြောင်းအလဲကဘယ်အထိပြောင်းလဲခဲ့တယ်လဲဘလို့အရာတွေလိုအပ်နေသေးလဲဘလို့ပြုပြင်ပြောင်းလဲသင့်လဲဆိုတာကိုရန်ကုန်တစ်ရက်ွက်မှာယာအိမ်မှုအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်နီလာဦးနဲ့ကျမတွေ့ဆုံဆွေးနွေးထားတာတွေကိုဒီတစ်ပတ်တင်ပြပါရစီရှင်ကျမတို့ပြည်သူလူထုရဲ့နှိမ့်စဉ်လူနေမှုဘဝမှာထိတွေ့ဆက်ဆံနေကြရတာကရက်ွက်အုပ်ချုပ်ရေးမှုယာအိမ်မှုဆဲအိမ်မှုဆိုတဲ့သူတွေနဲ့ပါသူတို့လောက်ကင်ဆောင်ရွက်တာမှန်သမျှပြည်သူကိုဥပဒေကြောင်းအရာအတိပေးရတာမှန်သမျှပြည်သူအစိုးရလုတ်ကင်ဆောင်ရွက်စေခိုင်းနေတယ်လို့လူထုကလည်းယုံကြည်လက်ခံထားကြတာပါရတရားစီမံချက်အတွင်းမှာအုတ်ချုပ်ရည်မှုနဲ့ယာအိမ်မှုတွေရဲ့လုပ်ငန်းဆောင်ရွက်ချက်တချို့ကိုလူထုကိုအရင်ဆုံးအတိပေးပြီးမှဥပဒေနဲ့အညီဆောင်ရွက်တဲ့ကျင့်သုံးတဲ့ဆိုတဲ့ရန်ကုန်တဲ့ရက်ွက်ယာအိမ်မှုဒေါ်နီလာဦးကပြောဆိုဆွေးနွေးသွားခဲ့ပါတယ်
အုတ်ချုပ်ရည်မှုစီကိုမြို့နယ်ကနေပြီးတော့စာထွက်လာတယ်။ယာယီမှုတွေကိုနှလုံးသုံးလုံးတစ်လုံးပေါ့နော်။အဲ့ဒါတွေကိစ္စနဲ့ပတ်သက်လို့လည်းကျမတို့ကိုစီဝေးခေါ်တယ်။အဲ့ဒီမှာသူတို့ထုတ်ထားတဲ့စာရွက်ကိုကျမကမိတူဆွဲမယ်လို့ပြောတဲ့ခါကျသူကမိတူတရွေကျမကိုပေးလိုက်တယ်။ဒီဥပဒေကလူလူကိုချပြပြီးမှလူလူသိပြီးမှတရားကိုရှောင်လို့ရမယ်။ဒါကြောင့်မို့ကျမတရားရေးစာရွက်ကိုမိတူကူးပြီးတော့အရွက်50လောက်ကျမရက်ွက်ထမဝေခဲ့တယ်။အုတ်ချုပ်ရည်မှုကအဲ့ဒီလိုမျိုးမဝေရဘူးတဲ့ဆိုတော့ခေါ်ပြီးတော့စုရဲကျမလည်းပြောလိုက်တယ်ဘယ်ဥပဒေပဲထုတ်တော့ပြည်သူတွေကိုအတိပေးမှပြည်သူတွေရရှောင်နိုင်လေဒီဥပဒေစီမံမသိဘဲနဲ့ဖမ်းမယ်ဆိုရင်ဒါကျမတို့မတရားရကြတယ်ဒီကိစ္စနဲ့ပတ်သက်လို့အရေးယူမယ်ဆိုဘလို့အရေးယူလဲအရေးယူတော့ခံမှုတဲ့ဆင်နေမယ်လို့ပြောခဲ့ရတယ
်ဒေါ်နီလာဦးကဝိမု ക്തി အမျိုးသမီးအဖွဲ့မှလည်းပါဝင်လှုပ်ဆောင်နေသူဖြစ်ပါတယ်ယာအိမ်မှု15ယောက်ရှိတဲ့ရန်ကုန်တိရက်ွက်မှာတဦးဒီသောအမျိုးသမီးယာအိမ်မှုဖြစ်ပါတယ်ဒေါ်နီလာဦးစီမှာလိုက်ရောချင်းနဲ့ပြတ်သားချင်းရောရှက်နေတယ်လို့ကျမခံစားမိပါတယ်ပြည်သူတွေအပေါ်ဥပဒေအရလူမှုရေးအရသိစေခြင်းကူညီပေးခြင်းလက်ရောခြင်းနဲ့ဆန္ဒပြင်းပြသလိုပြောင်းလဲချိန်တန်ရမယ့်အချိန်မှာမပြောင်းလဲသေးတဲ့ဌာနဆိုင်ရာဝန်ထမ်းတွေတာဝန်ရှိသူတွေကိုထောက်ပြပြောဆိုတဲ့အခါမှာပြတ်သားတဲ့အမျိုးသမီးယာအိမ်မှုဖြစ်ပါတယ်ရက်ွက်ထဲမှာဆိုင်ကယ်ဖမ်းဖို့ကိစ္စနဲ့လိုက်ဖို့ခေါ်ရင်ငင်းဆန်သူယာအိမ်မှုဖြစ်ပါတယ်ဒီကိစ္စကတာဝန်ရှိသူကရဲနဲ့မော်တော်ပီကယ်အလုပ်ပါတဲ့ရက်ွက်တဲ့အထိမော်တော်ဆိုင်ကယ်ဖမ်းရင်ည9နာရီ10နာရီမို့အလုပ်ပြန်ချိန်လူစီကားချိန်ဒီအချိန်မှာဖမ်းတော့အရှိန်နဲ့မောင်းပြေးတဲ့မော်တော်ဆိုင်ကယ်တွေကြောင့်လူဒုတွေအန္တရာယ်အများများပါတယ်ဖမ်းတဲ့အခါငွေ9000ပေးရင်ပြန်လှုပ်လူလိုင်းစင်ဆိုင်ကယ်လိုင်းစင်ရှိရင်တော့အဖမ်းပြဖို့ပြန်မလှုပ်ဘူးဆိုတဲ့အတန်တွေကြားမှာတိကျတဲ့ဥပဒေထုတ်မမှန်ကန်ကန်ဆောင်ရွက်ဖို့လိုနေတယ်လို့လဲဒေါ်နီလာဦးကသူ့အမြင်ကိုရဲရဲဝင့်ဝင့်ဆွေးနွေးပြောဆိုခဲ့ပါတယ်။ဒါအပြင်အဲစင်းဥပဒေကမလိုအပ်ဘူး။တကယ်မထိရောက်ပါဘူး။ပြည်သူတွေအတွက်ပဲဝင်ပြီစေတယ်ဆိုတာကိုလဲဒေါ်နီလာဦးကထပ်မံပြောဆိုဆွေးနွေးသွားခဲ့ပါတယ်။
မဘုံနေလို့ကိုလိုတယ်ဒါကြောင့်မလို့ထောက်ခံစာလိုတယ်ဆိုရက်ွက်ထောက်ခံစာကိုယူတဲ့အခါကျတော့သူကဘယ်လိုပြောလဲဆိုတော့အဲစင်းတိုင်ထားမှရမယ်အဲစင်းတိုင်တာတော့မှအခုချက်ချင်းတိုင်တာကိုမရဘူး၃လနေမှပြည့်မှထောက်ခံစာလုပ်ပေးမယ်ဆိုတဲ့ဟာမျိုးပြောလာတယ်ပြည်သူတယောက်ကရက်ွက်ထဲကိုရောက်လာလို့ရှိရင်အိမ်ရှင်ကအတိမတ်ပြုရယ်စိန်မှုယာယီမှုတွေရှိမှစီးရင်သွင်းရမယ်ဆိုလို့ရှိရင်လိုအပ်ချက်ရှိလို့ရှိရင်ဒီစီးရင်တွေကိုပြန်ကောက်ပြီးတော့သူတို့ထောက်ခံစာယူလို့လည်းရပါတယ်တကယ်လို့ပေါ့နော်သူတို့ဥရေရေးရမယ်ပတ်သက်လို့ဖမ်းမယ်စီးမယ်ဆိုလို့ရှိရင်လေဝရမ်းနေရှိတာပဲလေဒီဝရမ်းနေနဲ့သူတို့အိမ်မော်ကိုတက်ပြီးဖမ်းလို့ရတာပဲအဲ့ဒီနဲ့အကြောင်းပြကြီးအိမ်မော်တက်ပြီးဖဲထုတ်ချတာတို့တခြားဆဲစာရွက်တွေချတာတို့လုပ်ပြီးတော့သူတို့ကအမှုတွေဖွင့်တာတွေရှိတဲ့အတွက်ကြောင့်ကျမတို့ကအဲ့ဒီကိုမရှိသေးခြင်းဘူး
အမျိုးသမီးတွေကအုပ်ချုပ်ရေးဘိုင်းတွေမှာများများပါဝင်ဖို့လိုပါတယ်။အမျိုးသမီးနဲ့သက်ဆိုင်တဲ့ကိစ္စကိုဖြေရှင်းရင်ရှုမြင်ပုံချင်းကပ်ပုံကအမျိုးသားနဲ့မတူနိုင်ပါဘူး။ဒါကြောင့်ရှင်းလင်းလွယ်ကူတဲ့အဖြေကိုထုတ်နိုင်မှာဖြစ်ပါတယ်။ကျမတို့အမျိုးသမီးတွေကိုယ်တိုင်ကလည်းအုပ်ချုပ်ရေးဘိုင်းတွေမှာပုံမပါဝင်လာဖို့လဲကြိုတင်ပြင်ဆင်မှုတွေလုပ်ထားတဲ့နယ်လို့ပြောဆိုခဲ့တဲ့ဒေါ်နီလာဦးရဲ့စိတ်ကူးလုပ်အားများကိုနှက်ရှိုင်းစွာဂုံပြုဥညွှန်လိုက်ရပါတယ်ရှင်။သောတာရှင်များမျှဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ။